ဒီကနေ့မှာကျင်းပတဲ့ Belt and Road Forum ကမ္ဘာလမ်းမကြီးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကကိုယ်စားလှယ်မှုပို့ဆောင်ခဲ့တဲ့အပြင်ကျောက်နိုင်ငံကကမ္ဘာကထပြုလုပ်ဆောင်တဲ့ဒီကမ္ဘာလုံးဆိုင်ရာသဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့စီမံခန့်ခွဲဖို့ခက်ခဲတဲ့ကျွေးမီပြဿနာဝန်ထုပ်ဝန်ပိုးကိစ္စရပ်တွေနဲ့ကြုံရနိုင်တဲ့အကြောင်းကိုပါသတိပေးလိုက်ပါတယ်။ကျောက်သမရရှိချင်းပင်ကကမ္ဘာတဝန်းကုန်သွယ်ရေးလမ်းကြောင်းတွေကိုဒီဖွင့်ပေးမဲ့သူ့ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းအတွက်တိုက်တွန်းလှုပ်ဆောင်ချက်တရားအဖြစ်တနင်္ဂနွေနေ့ကဒါဇင်နဲ့ချီတဲ့ကမ္ဘာကောင်းဆောင်တွေနဲ့အစင်းရဲ့အစိုးရတာဝန်ရှိသူတွေကိုအကန့်ကြိုဆိုခဲ့ပြီးဒါဟာဒီနေ့အတွင်းကျောင်းနိုင်ငံရဲ့အကြီးအမားဆုံးဗတ္တမန်ဆက်ဆံရေးဆိုင်ရာခင်းကျင်းတက်တာမှုတစ်ခုဖြစ်ပါတယ်။ထိပ်တီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံပညာရှင်အဖွဲ့တွေဒေဂျင်းမြို့ကိုတွားရောက်ကြပြီးမယ်။အိန္ဒိယအစိုးရတာဝန်ရှိသူတွေတော့တွားရောက်ခြင်းမရှိဘူးလို့အိန္ဒိယတာဝန်ရှိသူတွေကပြောတဲ့အကြောင်းလိုက်ချက်စတင်ပုံမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံအနေနဲ့ထိပ်တီးဆွေးနွေးပွဲမှာပါဝင်တက်ရောက်မလားလို့အိန္ဒိယနိုင်ငံကြားရေးဌာနပြောကွင်းရကိုဘောပက်ကလေးကိုမေးတဲ့အခါမှာသူတို့ရဲ့အချုပ်အခြာအာဏာကိုပေးဆပ်ရမယ်ဒီစီမံကိန်းကိုအိန္ဒိယအနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ဒီကမ္ဘာလမ်းမကြီးစီမံကိန်းရဲ့အဓိကအချက်တွေထဲကတစ်ခုဖြစ်တဲ့ကက်ရှမီးယားဒေသနဲ့ဒီပါကစ္စတန်နိုင်ငံကိုဖျက်ကျော်ဖောက်လုပ်မယ့်အချက်ကိုအိန္ဒိယနိုင်ငံကမနှိမ်ညွှန်းတာဖြစ်ပါတယ်။ဒီနျူကလ িয়ার လက်နက်ပြောင်းတဲ့နိုင်ငံကြားစစ်ပွဲ၃ချိန်ဖြစ်ခဲ့ရမှာနှစ်ချိန်ဟာကက်ရှမီးယားဒေသနဲ့မြေပိုင်ဆိုင်မှုပြဿနာဖြစ်တာကြောင့်ဖြစ်ပါတယ်ရှင်။